colonic Myanmar ပြည်မှာပလေးအရာရှိလှုပ်သွားတဲ့ Eric Arthur Blair ဆိုသူကနေနာမည်ကျော်စာရေးဆရာ George Orwell ဖြစ်သွားရတဲ့အကြောင်းရင်းဒီကိုလေ့လာဆန်းစစ်ရမှာမြန်မာပြည်အတွေ့အကြုံဟာအဓိကအခန်းကပါဝင်တယ်လို့စာရေးဆရာမ Emma Larkin ကယူဆပါတယ်။ဒါကြောင့် George Orwell ရေးတဲ့စာအုပ်တွေကအချိန်နည်းမြန်မာပြည်မှာဘယ်လောက်ထိကျန်ရှိနေတယ်လဲဆိုတာသိရအောင် Emma Larkin ကိုယ်တိုင်တွားရောက်လေ့လာပြီး2004ခုနှစ်ကစာအုပ်ထုတ်ဝေလိုက်ပါတယ်။စာအုပ်အမည်ကို Secret History ကျိုးဝဲသမိုင်းလိုအမည်ပေးထားပါတယ်။ဒါပေမဲ့ဒီလိုင်းတဲကစာအုပ်စင်မှာတော့ Orwell ပြောတဲ့မြန်မာပြည်လိုပဲလူရင်းတူရှင်အမည်ပေးပြီးတော့အပိုင်း၅ပိုင်းခွဲပြီးတင်ပြသွားပါမယ်။လွန်ခဲ့တဲ့အနှစ်90ကျော်ကကွယ်လွန်သွားတဲ့စာရေးဆရာ George Orwell ကိုအနာရှင်စန့်ကျင်ရေးသမားအဖြစ်လူသိများပါတယ်။မကွယ်လွန်မီတနည်းအလို1949မှာထုတ်ဝေလိုက်တဲ့1984ဆိုတဲ့ဝတ္ထုကြောင့်အပိုင်းတွင်သွားတဲ့ပုဂ္ဂိုလ်ပါပဲ။နောက်လာမယ့်အနှစ်အစိတ်အတွင်ပေါ်ပေါက်လာမယ့်မင်းဆိုးမင်းညက်အနာရှင်စနစ်အကြောင်းကြိုတင်ဖော်ပြတဲ့စာအုပ်ပါပဲ။ဒီဝိတုမတိုင်းမီ Animal Farm တိရစ္ဆာန်ဥယျာဉ်ဆိုတဲ့ဝိတုကို1945မှာထုတ်ဝေပါတယ်။တိရစ္ဆာန်ကလူကိုပုံကံပြီးလူနေရာကိုရတဲ့အခါမှာလူတွေလိုကြင်ကြံပုံကိုပေါ်ပြထားတဲ့စာအုပ်ပါပဲ။အင်္ဂလိပ်ကိုလိုနီအောက်ကလွတ်မြောက်သွားအောင်ကြိုးစားတဲ့ဗမာတွေလွတ်လပ်ရေးရတဲ့အခါမှာအင်္ဂလိပ်ကိုလိုနီအရာရှိလူပြုမှုပုံနဲ့အတော်တူပါတယ်။ပလိတ်အရာရှိအဖြစ်1922က1929အထိမြန်မာပြည်မှာအမှုထမ်းပြီးတဲ့အခါမှာစင်ရတာနင်းပြဘဝကိုတည်ယူပေါ်တဲ့စာရေးဆရာဖြစ်လာတာကြောင့် George Orwell ရဲ့စာပေခရီးမှာမြန်မာပြည်အတွေ့အကြုံဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်တယ်လို့စာရေးဆရာ Emma Larkin ကယူဆပါတယ်။မြန်မာအတွေ့အကြုံကိုအခြေခံတဲ့ Burmese Days ကိုအနောက်တိုင်းမှာတိတ်လူသိများဖို့မရပါဘူး။ဒါပေမဲ့1934-35နဲ့1944ခုနှစ်တွင်မှာ Burmese Days ဝတ္ထုကိုစောင့်ရင်း3-4တောင်ထုတ်ဝေခဲ့တာတွေ့ရပါတယ်။George Orwell ရဲ့နာမည်ကျော်ဝတ္ထုသုံးပုဒ်စလုံးဟာစေအစိုးရခေတ်မြန်မာပြည်ကိုရုံပြန်ဟပ်တယ်လို့ဖြစ်နေပါတယ်။စာရေးဆရာမ Emma Larkin ဟာ1995မှာမြန်မာပြည်ကိုပထမဆုံးအကြိမ်သွားပါတယ်။တပြည်လုံးပြည်နိုင်ခံရတာကိုအပြင်းလူမမြင်နိုင်အောင်လှုပ်ထားတဲ့စစ်အုပ်ချုပ်ရေးစနစ်ကိုရဲ့အနေငယ်အတွင်းသဘောပေါက်သွားပုံရပါတယ်။အဖြစ်မှန်ကိုမသိနိုင်အောင်လှုပ်ထားတဲ့တိုင်းပြည်ပါပဲတဲ့။ဗိုလ်ချုပ်ကြီးတွေသိစီမြင်စီကျင်တာကိုသာကြားသိနေရတဲ့အပြင်းလူတွေဟာမြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခတုခကိုနားလည်ဖို့မလွယ်ပါဘူးမြန်မာပြည်ကိုနားလည်ဖို့ကြိုးစားလေလေသူငယ်စဉ်ကပတ်ခဲ့ရတဲ့ George Orwell ရဲ့ဝတ္ထုတွေကိုတတိယလေလေဖြစ်နေပါတယ်တဲ့လူပုဂ္ဂိုလ်အသီးသီးရဲ့အယူအဆအတွေးအခေါ်ကိုသူနေထိုင်ရန်ပတ်ဝန်းကျင်နဲ့အုပ်ချုပ်တဲ့အစိုးရစနစ်ကထိန်းချုပ်ထားပုံကို George Orwell ကဖော်ပြလိရှိပါတယ် George Orwell ရဲ့အထုပ်ပတ်တီကိုပြည့်စုံလူတွေဟာသူ့ရဲ့မြန်မာပြည်အတွေ့အကြုံကိုအဲ့ဒီယူမဆိုင်ကြတာများပါတယ်တဲ့မြန်မာပြည်မှာပလိတ်အရာရှိ9နှစ်လှုပ်ပြီးတာနဲ့အစိုးရအလုပ်ကိုဆက်မလုပ်ဘဲစာရေးဆရာလှုပ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းရင်းကိုလေ့လာသူမရှိသေးပါဘူးဒါကြောင့်လေ့လာဖို့ဆုံးဖြတ်လိုက်တာလို့အမလာကင်ကဆိုပါတယ်ထူးခြားချက်ကတော့ George Orwell ထိတွေ့ခံစားနေရတဲ့ကိုလိုနီခေတ်မြန်မာပြည်ကိုအခုတည်းကထိတွေ့ခံစားနိုင်သေးတာပဲလို့ဆိုပါတယ်ကိုလိုနီခေတ်မြန်မာပြည်အခြေအနေကိုမပြက်စီးရအောင်ဆက်လက်တင်ပင်ထားနိုင်သူဟာအနှစ်40ကျော်အာဏာရယူထားတဲ့စစ်အစိုးရဖြစ်ပါတယ်။ George Orwell ကျောင်းသားဘဝကမိခင်စီကိုရေးတဲ့စာကစပြီးသေဂာနီအထိရေးတဲ့စာတွေကိုစုပေါင်းပြီး George Orwell စာပေါင်းရုပ်ကို1998မှာထုတ်ဝေပါတယ်။အားလုံးအတွဲပေါင်း20ရှိပါတယ်။ဒါတွေကိုဖတ်ရှုလေ့လာပြီးတဲ့အခါမှာ Orwell အမှုထမ်းခဲ့တဲ့ဒေသတွေကိုတွားရောက်လေ့လာပါတယ်။ဒေသခံအရပ်သားတွေနဲ့တွေ့ဆုံဆွေးနွေးပြီးရေးသားထားတဲ့စာအုပ်ပါပဲ။သူနဲ့တွေ့ဆုံခဲ့တဲ့မြန်မာတွေရဲ့အမိကိုတော့အမှန်တိုင်းမဖော်ပြပေးလွှဲပြောင်းထားပါလေ။အမလာကင်ရဲ့စွမ်းရည်တစ်ခုကမြန်မာစာမြန်မာစကားတက်ကြွတာပဲဖြစ်ပါလေ။ဒါကြောင့်လဲဒီပဂန်ဒူနဲ့တွေ့ဆုံဆွေးနွေးနိုင်တာဖြစ်ပုံရပါလေ။စာအုပ်ရဲ့ရည်ညွှန်းချက်စာမျက်နှာမှာတော့မြန်မာနိုင်ငံရှိမိတ်ဆွေများအတွဲ့လူမြန်မာလူရေးထားတာကိုတွေ့နိုင်ပါလေ။George Orwell ပလိတ်တင်တန်းတက်ခဲ့တဲ့မန္တလေးတာဝန်ထမ်းဆောင်ခဲ့တဲ့မြောင်းမြတွန်တင်းရန်ကုန်မော်လမြိုင်ကပါစတဲ့မြို့တွေကိုတွားရောက်လေ့လာပြီးကိုလိုနီခေတ်မြန်မာပြည်နဲ့နှိုင်းယှဉ်လေ့လာထားတဲ့စာအုပ်ဖြစ်ပါတယ်။စာမျက်နှာ200ကျော်ရှိပါတယ်။စာမူကိုဖတ်ရှုလေ့လာပြီးအကြံပေးတဲ့မြန်မာတွေရှိပေမဲ့သူတို့လုံခြုံရေးအတွက်အမည်ဖော်ပြပြီးကျေးဇူးတင်ကြောင်းမပြောနိုင်တာကိုစိတ်မကောင်းဖြစ်မိပါတယ်တဲ့။ George Orwell ကိုစိတ်ဝင်စားတဲ့စာပေဝါသနာရှင်တွေ စပယ်ရည်ဆိုင်မှာစကားဝိုင်းဖွဲ့ပြီးထိုင်ပြောတာကိုဆရာကြီးမှအမလာကင်ကနှစ်သက်ပုံရပါတယ်။ဒါကြောင့်မို့ဗမာလက်ဖက်ရည်ဆိုင်ကပြောတဲ့ George Orwell အကြောင်းလိုလဲသူစာအုပ်ကိုအမည်ပေးထားပါတယ်။အာဏာရှင်အုပ်ချုပ်ရေးစနစ်ကိုဝေဖန်ရှုတ်ချတဲ့1984ဝတ္ထုကိုမြန်မာပြည်မှာပိတ်ပင်ထားတယ်လို့စာပေသမားမန္တလေးသားတဦးကပြောပါတယ်တဲ့။ဒါပေမဲ့1984ဝတ္ထုထဲမှာလို့မြန်မာပြည်သားတွေဟာနေရာတကာမှာချုပ်ချယ်ခံရတာကြောင့်အိုးဝယ်ရဲ့ဝတ္ထုကိုပတ်เสียမလို့တော့ပါဘူး။ထောင်ချနေတဲ့ထောင်သားကိုထောင်အကြောင်းပြောเสียမလို့ပါဘူး။ George Orwell ဟာ19နှစ်သားအရွယ်မှာပလိတ်ပင်တန်းတက်ဖို့မန္တလေးကိုရောက်လာပါတယ်။မြန်မာပြည်မှာအုပ်စိုးတဲ့ British လက်နက်နိုင်ငံတော်မှာအမှုထမ်းဖို့ပါပဲ။မန္တလေးဟာဖုံးထူပြီးအလွန်ပူတဲ့အရက်ဖဲလို့ Burmese Days ဝတ္ထုမှာဖော်ပြထားပါတယ်။ဒါပေမဲ့ Colonial ခေတ်မန္တလေးကတော့စစ်အတွင်းမှာပျက်စီးသွားပါပြီ။မန္တလေးနန်းတော်လည်းပျက်စီးသွားပါပြီ။အခုမြင်နေရတာဟာအစ်စ်ဆောက်ထားတဲ့အတူကြီးတာဖြစ်ပါတယ်။မြင်းပေါက်ခေမန္တလေးကတော့တရုတ်ပြည်တော်အဖြစ်ထင်ရှားပါတယ်။အနိဋ္ဌာယုံကိုရင်ဆိုင်ရတဲ့တတိဟာဆာရေးဆရာရဲ့အရေးအသွေးတစ်ခုဖြစ်တယ်လို့ George Orwell ကဆိုပါတယ်။ဘယ်လောက်ပဲစိတ်မချမ်းသာစရာကောင်းကောင်းတွေးတဲ့မြင်တဲ့အတိုင်းဖော်ပြနိုင်တာဟာသူ့ရဲ့စွမ်းရည်တစ်ခုပဲလို့ George Orwell ကယူဆပါတယ်။လူကောင်းတွေကိုမကောင်းတာလုပ်ခိုင်းတဲ့နိုင်ငံရေးစနစ်ကိုJohn Orwell ကဝေဖန်တိုက်ခိုက်တာလို့အမလာကင်ကဆိုပါတယ်။ဗမာလူမျိုးကိုမကြိုက်တာမဟုတ်ဘဲဗမာပြည်မှာကျင့်သုံးတဲ့ကိုလိုနီအုပ်ချုပ်ရေးစနစ်ကိုမကြိုက်တာသာဖြစ်ပါတယ်တဲ့။ဒါပေမဲ့အငင်းသားကျောင်းဆရာတဦးကတော့ကိုလိုနီခေတ်ကိုမကောင်းမမြင်ပါဘူး။ကိုလိုနီခေတ်မြန်မာနိုင်ငံဟာလုံခြုံအေးချမ်းတာကြောင့်မြန်မာပြည်သားတွေဟာကိုယ့်ဘဝရှည်ရည်ကိုကိုယ့်ဘာသာစီမံကိန်းချပြီးအောင်မြင်အောင်လုပ်နိုင်တယ်လို့စောရကတည်ထားပါတယ်တဲ့။ညလုံးကျဲကင်းမဲ့တဲ့မျက်မှောက်ခစ်တဲ့စာရင်တော့ကိုလိုနီခစ်ကမှတော်သေးတယ်လို့အငင်းစားကျောင်းဆရာကယူဆတာဖြစ်ပုံရပါတယ်ခင်ဗျာ